ပြီးခဲ့တဲ့တနင်္ဂနွေနေ့ကယဟယင်ပြတ်ကျခဲ့တဲ့အတွက်တိတ်ဆုံးခဲ့ရတဲ့အီရန်သမ္မတအီဘရာဟင်ရိုင်းစီနဲ့နိုင်ငံခြားရေးဝန်ကြီးဟိုစိန်အမီရာအဘလူဟာရန်တို့အတွက်ဝန်ထမ်းချင်းအထိတ်မဲ့ဖြစ်နိုင်ငံရဲ့အနောက်မြောက်ပိုင်းတက်ဘရစ်မြို့မှာလူအများပြားဒီကနေ့ပဲစုဝေးခဲ့ကြပါတယ်။ဝန်ထမ်းချင်းခန္ဓာကိုတက်ရောက်လာကြတဲ့သူတွေကအီရန်သမ္မတနဲ့နိုင်ငံခြားရေးဝန်ကြီးတွေရဲ့ဓာတ်ပုံတွေပါတဲ့စိုင်းပုတ်တွေနဲ့နှစ်ဖူးစီတွေကိုကင်ဆောင်လာကြတာပါ။အီရန်နိုင်ငံအနှံ့မှာဇာပနာအခမ်းအနားကိုဒီတစ်ပတ်ထဲမှာ၅ရက်ကြာပြုလုပ်မှာလည်းဖြစ်ပါတယ်။သမ္မတရိုင်းစီရဲ့အလောင်းတချို့ချင်းကိုတော့ကြာတာရင်းနေမှာသူ့ရဲ့မွေးရမြေမှာပြုတ်လောက်သွားမှာဖြစ်ပြီးတော့အဲ့ဒီအခမ်းအနားမတိုင်မီခွန်နဲ့တဟရန်မြို့တွေမှာလည်းဝန်ထမ်းချင်းအခမ်းအနားတွေပြုတ်လောက်မှာဖြစ်ပါတယ်။လင်းရင်ပြတ်ကျရတဲ့အကြောင်းရင်းကိုတော့အီရန်ကတာဝန်ရှိသူတွေကလူသိရှင်ကြားထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူး။အီရန်ကိုယ်စားလှယ်အဖွဲ့ဟာအီရန်အဇာဘိုင်ဂျန်နယ်စပ်မှာရှိတဲ့ရေကာတာစီမံကိန်းဖွင့်ပွဲတက်ရောက်ပြီးအပြန်မှာမြူတွေထူထပ်နေတဲ့အတွက်ရဟတ်ရင်ပြတ်ကျပြီးတော့တိတ်ဆုံးခဲ့ရတာဖြစ်ပါတယ်ရှင်။